တရုတ်နိုင်ငံကနေအမေရိကန်ပြည်ထောင်စုကိုတင်သွင်းတဲ့ဒေါ်လာ200ဘီလီယံတန်ဖိုးရှိတဲ့ကုန်ပစ္စည်းတွေပေါ်သွင်းကုန်ကတစ်ဆယ်ရာခိုင်နှုန်းကနေ25ရာခိုင်နှုန်းအထိဒီကနေ့တိုးမြှင့်လိုက်ပါတယ်။အမေရိကန်ရဲ့လုံရပေါ်အင်မတန်ဆင်းမကောင်းဖြစ်တယ်လို့တရုတ်ကပြောကြားလိုက်ပြီးလိုအပ်တဲ့တုံ့ပြန်ဆောင်ရွက်မှုတွေလုပ်သွားမယ်လို့ပြောပါတယ်။ဒါပေမဲ့ဘယ်လိုဆောင်ရွက်မယ်ဆိုတဲ့အသေးစိတ်ကိုတော့အတိအသေးချင်းမရှိသေးပါဘူး။သမ္မတဒေါ်နယ်ထရမ့်ကတော့သွင်းကုန်ကတိုးတာနဲ့ပတ်သက်လို့ Twitter လူမှုကွန်ရက်ပေါ်မှာတောက်ချနေမနေ့ထဲကတောက်လျှောက်ရေးသားနေပါတယ်။မမြတာတဲ့တရုတ်နဲ့ကုန်သွယ်မှုမျိုးအဖြစ်မခံနိုင်တော့ဘူးလို့ဓမ္မရဘော့ကဒီ Twitter ပေါ်မှာရေးနေတာပါဝါရှင်တန်မှာရောက်နေတဲ့တရုတ်ကုန်သွယ်ရေးအထူးကြီးနားရေးမှုဒူးဝင်းကြီးချုပ်ဂျူဟေးကတော့အမေရိကန်ကုန်သွယ်ရေးကိုယ်စားလှယ် Robert Lighthizer နဲ့ဗန်နာရေးဝင်းကြီး Steve Mnuchin တို့နဲ့ဒီကနေ့ဆက်ပြီးဆွေးနွေးမှာဖြစ်ပါတယ်တရုတ်နဲ့အမေရိကန်ကြားစာသာရေးနေတဲ့ကုန်သွယ်ရေးဆွေးနွေးမှုကလည်းသဘောတူညီမှုတစုံတရာရခဲ့ပုံမရပါဘူးဒါကြောင့်ဆွေးနွေးမှုတွေကိုဒီကနေ့အထိဆက်ဖို့သဘောတူညီခဲ့ကြတာပါပြီးခဲ့တဲ့နှစ်ထဲကစတင်တဲ့တရုတ်နဲ့အမေရိကန်ကြားကုန်သွယ်ရေးဆွေးနွေးမှုတွေကလည်းအခုအချိန်ထိသဘောတူညီမှုမရနိုင်သေးပါဘူး။နှစ်ဖက်သဘောတူထားတဲ့အချက်တချို့ကိုတရုတ်ဘက်ကဖောက်ဖျက်တယ်လို့ဆိုပြီးတရုတ်သွင်းကုန်ကွန်တွေကိုသမ္မတထရမ့်ကတိုးမြှင့်လိုက်တာဖြစ်ပါတယ်။သဘောတူညီမှုရကန်ဒီမှပြန်ကြည့်နိုင်ဖို့တရုတ်တို့ဘက်ကပြောခဲ့တာဖြစ်တယ်လို့သမ္မတထရမ့်ကတွစ်တာလူမှုကွန်ရက်ပေါ်မှာရှင်းတာခဲ့ပါတယ်။